ယောဂကုသခံထားရတို့၃ဦးရှိတဲ့ချင်းမြင့်နဲ့တီးသိမ့်မြို့နယ်မှာကိုဗစ် -19 ယောဂသုတ်ပြန်ဆောင်ရွက်နိုင်ရေးအရေးပေါ်အစီအမံတွေဆောင်ရွက်ပေးဖို့တီးသိမ့်နဲ့သွန်ဆန်မြို့နယ်ကလှုပ်တော်ကိုယ်စားလှယ်တွေကနေကိုဗစ် -19 ထိန်းချုပ်ရေးနဲ့အရေးပေါ်သုတ်ပြန်ရေးကော်မတီဥက္ကဋ္ဌမှာတောင်းဆိုထားတဲ့အကြောင်းတင်ပြပေးမှာပါ။ကမ္ဘာနဲ့ဟွမ်းကိုဗစ် -19 ဗိုင်းရပ်ကူးစက်မြန်ယောဂဆိုရနေရတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံမှာလည်းယောဂဖြစ်ပွားမှုနှုန်းသိုးပွားလာနေတာပါ။မြန်မာနိုင်ငံမှာကိုဗစ် -19 ဗိုင်းရပ်ယောဂပထမဦးဆုံးစစ်ဆေးသွေးရှိခဲ့တဲ့ချင်းပြည်နယ်တီးသိမ်မြို့နယ်မှာကျန်းမာရေးဆောက်ရှောက်မှုလိုအပ်ချက်တွေရှိနေလို့တောင်းဆိုရတာလို့တီးသိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ပူးကင်ကန်းလျံက VOA ကိုပြောပါရတယ်
။ဒီကကကျွန်တော်တို့ကစဉ်းစားမှဆိုရင်ကပြင်းပြရလဲရှိတာပါ။ဒီတော့ positive တုံးလို့ရှိတယ်။အခုဒီကန်ခါဖို့နေရာလည်းမရှိဘူး။ဒီမှာရင်းရင်းဌာနပြည်ဝန်ထမ်းတွေကချက်ပြေးတာအဲ့ဒီစနေဖန်းရှိတယ်။အဲ့ဒီလော်စေဝန်ထမ်းတွေမရှိသေးတော့အဲ့ဒီလက်ရက်ခါမှာပဲထားလို့ရသေးတယ်။တကယ်လို့အစ်မပေါ်လာနေဆိုရင်ဒီ positive ထားဖို့နေရာမရှိဘူးချက်။ဒီတော့ကျွန်တော်တို့ဒီ oxygen နဲ့ positive ရှိတယ်။ဒီနဲ့ dialysis ရလည်းအားရတယ်။အဲ့ဒီနေ့တိုင်းပြောင်းမိမရတာတောက်တုံးရတော်တော်လေးဆက်သွားမှုလို့ဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့သင်ကြတာပေါ့။အောက်ဆန်နေပြီးနေဆင်းဆင်းကျင်နေဆိုရင်ကြာမှာဆိုတော့ဒီခေါင်းဆင်းမှရှိတဲ့လွတ်တော်ဖို့ဆိုတဲ့လေးဝါးဖြစ်တဲ့အမှတ်ပုံကြီးကိုသာသင်ချင်ပါတယ်။
တီးသိမ်မြို့နယ်မှာကိုဗစ် -19 ကူးစက်ရောဂါ၃ဦးသေရှိထားပေမဲ့ကြာမရေးဆောက်ရှောက်မှုအားနည်းနေတဲ့အချိန်တွေကြောင့်ဆိုးရင်စရာဖြစ်နေတယ်လို့သွန်ဆန်မြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်တော်ချေငိုက်မန်ကပြောပါတယ်။
ဒီယောဂမပြန့်ပေါ်အောင်ငါကကဲသူနဲ့ဖြစ်တွေ့တဲ့လူတွေကိုယောဂရှိမရှိကျမတို့ဒါ depression ရှိဖို့လိုတယ်လေအဲ့လိုမျိုးတွေမရှိဘဲနဲ့အခုသူက quarantine ကလုံလိုက်တယ်ဓာတ်ခွဲအချာတာမရှိတော့ဘယ်သူကရှိရမရှိဆိုတာမသိရအောင်အဲ့ဒါနဲ့ kiss one ကိုစောင့်ကြည့်တဲ့ဆရာဝန်ကသူသိစ်ဖို့သူတောင်းဆိုတာနဲ့ဆက်ဆက်ပြီးတော့မှပဲသိစ်ဖို့ပဲအကုန်လုံးဖြစ်လာတယ်ဖြစ်နေတဲ့အချိန်တွေကမျိုးနဲ့အဆင့်ရှိတဲ့အတွက်ကြောင့်တမိုင်းမတကယ်ကပါလေမျိုးနဲ့အဆင့်လောက်ပဲရှိတော့အများကြီးလိုအပ်တယ်ကျမတို့ကအသက်ရှင်ချက်တွေပါရရောအခုဘာတခုမှလည်းမရှိဘူးကျမတို့ပြည့်ပြည့်မြွနဲ့ပါဒီစောနဲ့ပတ်သက်ပြီးတော့မှာသူနဲ့ဖြစ်ဖြစ်တဲ့လူပေါ့လေကိုပေါင်း၃ယောက်ပေါ့ကိုစမှုဖြစ်သွားတော့အကုန်လုံးကလည်းအရန်ဆိုရင်ကျမတို့ဒီမှာကျင်းပြင်းတဲ့အဖုတ်ကြီးရဲ့လောရဲ့ပစ္စည်းတွေထောက်ပံ့ပေးဖို့လိုတယ်ဒီထောင်ဖို့ကပရမဖို့တဲ့ပစ္စည်းတွေဆိုရင်ဒီမှာတော့တစ်ချက်ဖြစ်နေရတွေ့နေရတာဒီတင်စီုံတဲ့ဘာမှမရောက်ရှိပဲနဲ့ဖလန့်စီုံပဲရောက်ရှိတာရှိတယ်သူတို့ရဲ့တုံးသက်ချက်တွေမှာကျမမြင်တာကတော့သူတို့လောက်ဆောင်မှုတွေလည်းအားနည်းလို့လို့မြင်တယ
်ယောဂကုသတူတွေကိုတွေ့ရှိထားတဲ့တီးတဲ့မြို့ထဲအသွမ်းလာပိတ်ပင်တာမျိုးမလုပ်သေးတဲ့အပေါ်မှာဒေသခံတွေစိုးရိမ်နေကြပါတယ်တီးတဲ့မြို့စုံမီးတဲ့တွေတွင်းမှုဥကခန်းပောင်ကသူ့ရဲ့စိုးရင်ချက်တွေကိုအခုလိုပြောပါတယ
်လော့ခ်ဒေါင်းတော့စိုးရွားနေတော့မှတမတ်ထားတာတော့မရှိဘူးဒါပေမဲ့ရဖက်ဖွဲ့စည်းနဲ့စီတင်နဲ့ပေါ့နော်မြို့နယ်သူတို့ကတော့ကြိုးစားပြီးတော့မှဝင်အထွတ်ကိတ်ဒီမှာဒီစားချစ်စည်းပြီးတော့မှလောက်ထားတာတော့ဆိုတော့ဒေသခံတွေကတော့တော်တော်စိုးရိမ်နေဒါပေမဲ့အစိုးရအနေနဲ့ကတော့သူတို့တတ်မှတ်မှတ်လော့ခ်ဒေါင်းလုပ်ဖို့တော့ညွန်ကြားချက်မရှိသေးဘူးလို့ပြောရပါတယ်
တီးတဲ့မြို့နယ်ကတ်တဲကျေးရွာမှာအမေရိကန်နိုင်ငံကပြန်ရောက်လာတဲ့သူတူနဲ့သူ့ရမိခင်ပါဝင်တီးတဲ့မြို့ပေါ်တဲကိုခဲ့တဲ့အင်ဂျင်တူစုစုပေါင်း၃ဦးစုကိုဗစ် -19 ရောဂါကူးစက်ခံစားရတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။လက်ရှိတီးတဲ့မြို့ဂီတုဆေးရုံကိုကူးစက်ရောဂါဆိုင်ရာကြောင်းကျင်သူတွေဆေလွတ်ပေးဖို့လူနာနဲ့ထိတွေ့သူတွေကိုစစ်ဆေးပေးဖို့စစ်ဆေးတဲ့နေရာမှာလဲ SWAT နမူနာတွေအမျိုးသားဓာတ်ခွဲဆိုင်ရာဌာနရန်ကုန်ကိုပေးဖို့ရမှာလဲတယူပို့ဆောင်ရေးနဲ့လမ်းကြောင်းတွေကိုချင်းပြည်နယ်အစိုးရဖွဲ့ကိုတာဝန်ပေးဖို့ COVID-19 ထိန်းချုပ်ရေးနဲ့အရေးပေါ်တုတ်ပြန်ရေးကော်မတီကနေလမ်းညွှန်မှာကြားဆောင်ရွက်ပေးမယ်ဆိုရင်တုတ်ပြန်မှုအားပုံမှန်ထိရောက်မယ်လို့လဲလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေးစာမှာဖော်ပြထားပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ